ဆိုရအစုအဖွဲ့တက်မတော်အစုအဖွဲ့တိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့နိုင်ငံရေးပါတီများအစုအဖွဲ့နဲ့ပြင်ပပညာရှင်အစုအဖွဲ့အသီးသီးကကိုယ်စားလှယ်တွေဟာပြင်ပပညာရှင်အစုအဖွဲ့အသီးသီးပြင်ပပညာရှင်အစုအဖွဲ့အသီးသီးကကိုယ်စားလှယ်တွေဟာခေါင်းစဉ်၅ခုခွဲပြီးဆွေးနွေးနေတာဖြစ်ပါတယ်။နိုင်ငံတော်လုံခြုံရေးခေါင်းစဉ်နဲ့ဆွေးနွေးတဲ့အစုအဖွဲ့ဟာဒီနေ့မှာ Federal ပြည်ထောင်စုတက်မတော်နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။ Federal ပြည်ထောင်စုတက်မတော်တည်ထောင်ရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့ KMU ကဗိုလ်ချုပ်စောအိုက်ဇက်ဖိုးကသူဆွေးနွေးခဲ့တာတွေကိုအခုလိုပြောပြပါတယ်
။အေဂျန့်ဆိုတာအတူရှင်တွဲနေထိုင်ပြီးဟိုဥတည်တဲ့ဟိုသွားတဲ့ policy မျိုးဒါတွေကိုထည့်သွင်းစဉ်းစားဖို့လို့ FDA ဆွေးဟာဘာသူဆွေးနွေးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီတရုတ်ရှိတယ်နော်အိန္ဒိယရှိတယ်နောက်ဘင်္ဂလားဒေ့ရှိတယ်ထိုင်းရှိတယ်သူတို့ရဲ့စိတ်အင်အားသူတို့လူကြီးအားကကျွန်တော်တို့ထက်ပါကျွန်တော်တို့အင်တာနက်အဲ့တော့အဲ့ဒီအနေထားမှာကျွန်တော်တို့ကတတ်ရင်အကူအခြေခံပြီးတော့နိုင်ငံတော်ကကွေးလုံးထုံးဘူဝါဒမှာအချင်းသုံးတာမျိုးတည်းအိန္ဒိချင်းတိုင်းပြည်များနဲ့တဟဆာတဖြစ်တဲ့အင်းချန်းဆိုတာဒီရှင်တွဲနေထိုင်နိုင်တဲ့ဘူဝါဒမျိုးအဲ့လိုမျိုးချမှတ်ခြင်းကပို၍ရရှိအကျိုးရှိမယ်လို့ကျွန်တော်ယုံကြည်ရတော့ဘူး
အဲ့ဒီကောင်းဆက်မှာတက်မတော်သားအစုအဖွဲ့ကိုစားတက်ရောက်နေတဲ့ငိမ့်စားဗိုလ်ချုပ်ကြီးခင်စောဦးကနိုင်ငံတော်ကာကွယ်ရေးနဲ့မြို့သားလုံခြုံရေးကာကွယ်ရေးတက်မတော်ဖွဲ့စည်းရေးအပေါ်တက်မတော်ရဲ့သဘောထားကိုအခုလိုပြောပြပါဗျ
။လုံခြုံရေးရဲ့အကြောင်းအရာကောင်းစီအောင်မှာနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကိုအခြေခံအမှန်မှုတွေကိုဆွေးနွေးနေကြပါတယ်။မြို့သားကာကွယ်မူဝါဒမြို့သားလုံခြုံရေးမူဝါဒဆက်ပြီးကြာဒီထဲမှာတော့အဓိကအများစုဆွေးနွေးကြတာတော့တက်မတော်ဖွဲ့စည်းရေးတွေလည်းပါပါတယ်။ဒါတော့ကျွန်တော်တို့တက်မတော်အနေနဲ့ကတော့တက်မတော်သားအစုဖွဲ့အနေနဲ့ကတော့ကျွန်တော်ရည်တည်ချက်ကတော့ဒီနောင်ဖြစ်လာမယ့်ပြည်တော်စုမှာပေါ့နော်အဲနိုင်ငံရေးရတော့အာအန်စီထဲမှာပါတာဆိုရင်တော့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်တော်စုကိုတခြားရေးဆိုတော့မှာအန်စီရဲ့ယူရချက်ထဲမှာပါတာပေါ့ဒါတော့အဲ့ဒီဟာနဲ့ချင်းကပ်ပြီးပြောမယ်ဆိုရင်တော့ကျွန်တော်တက်မတော်အစုဖွဲ့ရဲ့အဲရည်တည်ချက်ကတော့တခုတည်းသောတက်မတော်တခြားရေးကိုကျွန်တော်တို့ဟိုကျွန်တော်ရည်တည်ထားပါတယ်
နီလာကမှာပြည်မပညာရှင်အဖြစ်တက်ရောက်ဆွေးနွေးနေတဲ့စာရေးဆရာဦးကျော်ဝင်းကတော့တက်မတော်ဟာလူမျိုးပေါင်းစုံကိုစားပြုတဲ့တက်မတော်ဖြစ်ဖို့လိုကြောင်းအခုလိုပြောပါတယ်
တိုင်းပြည်တစ်ပြည်မှာတက်ကတခုတည်းရှိရမယ်ဆိုရင် concept ပါတော့သိအငင်းပွားရမယ်မထင်ဘူးဒါပေမဲ့အဲ့ဒါကိုဘယ်လိုဖွဲ့စည်းကြမလဲဆိုတာတော့ဆက်ပြီးအငင်းပွားရပွားနိုင်ရဲ့အဲ့ဒါတွေကတော့အဖြစ်မပေါ်သေးတော့ကျွန်တော်တို့ကကောက်ချက်တော့သိမချချင်ဘူးပြောရတဲ့တန်းဆိုတော့အရင်စစ်ကြိုခစ်တုန်းကဘာမရိုက်ဖယ်ဘဝတော့ဖွဲ့ဘူးတာတွေတော့ရှိတယ်ဘာဘာရိုက်ဖယ်ကစ်ချင်ရိုက်ဖယ်စသဖြင့်ပေါ်ပြအဲ့လိုမျိုးတွေနဲ့ဖွဲ့တာမျိုးတော့ရှိတယ်။အဲ့ဒီပုံစံမျိုးများသွားမလားမသိဘူး။ဘယ်လိုဖြစ်ကြမလဲမသိဘူး။အဲ့တော့စဉ်းစားဖို့ကတော့ကျွန်တော်တို့ကလူမျိုးပေါင်းစုံကိုကိုယ်စားပြုတဲ့တက်ဖြစ်ဖို့တော့လိုတယ်ဗျ
။ဒါအပြင်တစ်ချိန်တည်းမှာပဲနိုင်ငံရေးခေါင်းစဉ်နဲ့ဆွေးနွေးကြတဲ့အဖွဲ့ကလည်း Federal ပြည်ထောင်စုနိုင်ငံတော်တည်ဆောက်ရေးကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံရေးဆွေးနွေးပွဲမှာဝင်ရောက်ဆွေးနွေးခဲ့တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက CEC ဗိုလ်ချုပ်ကြီးဟောင်းမြင့်စိုးက Federal ပြည်ထောင်စုတည်ထောင်ဖို့ပုံစံနဲ့ပတ်သက်ပြီးအခုလိုသုံးသပ်ထားပါတယ်
။အခုတွားနေဆိုတဲ့ဥစ္စာကငြိမ်းချမ်းရေးကိုအခြေခံပြီးတော့တွားတာဖြစ်တယ်။နော်အဲ့တော့ MCA ပေါ်လာပြီးတော့မှဒီ Political Dialogue ဆိုတာဖြစ်လာတယ်။အဲဖြစ်လာတော့ကိုရီးယားဆွေးနွေးချက်တွေကငြိမ်းချမ်းရေးကိုမပြတ်ဖို့အတွက်ဟာလာရှေ့ရှုပြီးတော့ဆွေးနွေးရမယ်ဘောဖြစ်တာ။နောက်တစ်ခုကအဲ့ဒါပြည်ထောင်စုမပြိုကွဲဖို့တိုင်းနာစီလုံးညင်ပြီးအချုပ်ကြအနာတည်ရခံရဖို့ဆိုတော့ဒုတောင်ရေသုံးမကိုရှေ့ရှုပြီးတော့ဆွေးနွေးရမယ်ဆိုတာလည်းပဲဒါတို့ကိုတို့မူဝါဒထဲမှာထည့်ထားတာပေါ့နော်ထည့်ထားတဲ့အတွက်ကြောင့်မလို့ဒီကနေ့ဆွေးနွေးချက်တွေကဟာလာဒီပြည်ထောင်စုမပြိုကွဲရေးကိုဥတည်ပြီးတော့ဆွေးနွေးရမယ
်နိုင်ငံရေးဆွေးနွေးပွဲမှာတက်ရောက်နေတယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးနိုင်ငံလင်းကသူဆွေးနွေးခဲ့တဲ့ Federal ပြည်ထောင်စုတည်ထောင်ရမှာအခြေခံရမယ့်မူသုံးချက်ကိုအခုလိုပြောပြပါတယ
်ကျွန်တော်ပြည်တော်စုထဲမှာဆိုလို့ရှိရင်အဲလူမျိုးရတော်တော်ကောဘာသာရေးရတော်တော်ကောမတူညီမှုတွေအများကြီးရှိတယ်အဲ့လိုအဆရှိတဲ့မတူညီမှုတွေအများကြီးရှိတယ်ဒါကိုအသိမှတ်ပြုပြီးတော့လေးစားတန်ဖိုးထားရမယ်အဲ့ဒီလိုတစ်ချိန်တည်းမှာပဲကျွန်တော်စီးလုံးညီညွတ်တဲ့ပြည်ထောင်စုကြီးဖြစ်အောင်ဆောင်ရွက်ရမယ်ဆိုတာကိုလည်းပြောပါတယ်နောက်တစ်ချက်ကတော့အာဏာခိုးမှုမှာတိတိကျကျနဲ့တသက်မှတ်လှုပ်ထားပေးဖို့လိုတယ်။နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့ဖက်ဒရယ်ပုံစံတစ်ခုကိုညှိနှိုင်းပြချပြီးတော့အများသဘောတူညီမှုရအောင်ကြိုးစားဖို့လိုတယ်
။ဖက်ဒရယ်ပြည်ထောင်စုတည်ထောင်ဖို့နဲ့ပတ်သက်ပြီးချင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်စလိုင်းလျံမုံစာခေါင်းကအခုလိုပြောပါတယ်
။နိုင်ငံတော်ဖွဲ့စည်းပုံချီခေါင်းဥပဒေနဲ့ဆက်ဆက်ပြီးတော့ပေါ့နော်။ကျွန်တော်တို့စဉ်းစားတင်တဲ့ချက်တစ်ချက်ပေါ့။အဲ့ဒါကတော့ဘာလဲဆိုတော့ဒီပြည်ထောင်စုကြီးကိုဘေးအခြေခံမူပေါ်မှာဖွဲ့စည်းရမလဲ။အင်္ဂလိပ်လို form of state ကနောက်ကျွန်တော်တို့ဆွေးနွေးတယ်ပြည်နေတွေရဲ့အနေအထားဘယ်လိုဖြစ်တင်တယ်လဲပြည်နေနဲ့ပြည်ထောင်စုကြမှာဆက်ဆံမှုဘယ်လိုရှိတင်တယ်လဲပြည်နေတွေကိုဘယ်လိုမျိုးအာဏာပေးတင်တယ်လဲဆိုတဲ့ဟာမျိုးကိုကျွန်တော်တို့အနေနဲ့အလေးနဲ့ထားပြီးတော့စဉ်းစားတာဖြစ်ပါတယ်ဆွေးနွေးတာဖြစ်ပါတယ်
နတ်ဖြန်ညီလာခံနောက်ဆုံးတွေမှာခေါင်းစဉ်တူအုပ်စုလိုက်ဆွေးနွေးခဲ့ကြတာတွေကိုကဏ္ဍလိုက်အစည်းအဝေးခန်းစာတွေတင်သွင်းကြမှာဖြစ်ပါတယ်။အခုကျင်းပနေတဲ့ပြည်ထောင်စုညီညွတ်ရေးညီလာခံကဆွေးနွေးချက်တွေကိုဆုံးဖြတ်ချက်ရယူသွားမှာမဟုတ်ဘဲဆွေးနွေးတဲ့လက်ထက်မှာဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်ရှင်။